ဟုတ်ကဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်ဆိုဗိုလ်မှုချုပ်အောင်အောင်နဲ့ဗိုလ်မှုချုပ်တန်းဦးတို့၅ယောက်ကိုရွန်ဂျာမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်မှုရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာကျူးလွန်ထားတဲ့ယာစုမှုတွေနဲ့ပတ်သက်ပြီးICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာစစ်ဆေးတင်တဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကဒီနေ့ပြောလိုက်ပါတယ်။ကြေးရွာတွေကိုမိရှုဖျက်ဆီးတာ၊ကလင်းငယ်တွေကိုမိဘတွေရဲ့မျက်စိရှေ့မှာတင်တက်ဖြတ်တာ၊အမျိုးသမီးတွေကိုအုပ်စုလိုက်အထမပြုကျင့်တာ၊စတဲ့အချက်အလက်တွေကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေရဲ့ပြောဆိုချက်တွေ၊ဂျိုရူးတွေကနေရိုက်ထားတဲ့ဓာတ်ပုံတွေနဲ့တခြားရရှိတဲ့အချက်အလက်တွေနဲ့တွေ့ရှိချက်တွေကိုအခြေခံပြီးတော့ထုတ်ပြန်ပြောဆိုရလို့ဆိုပါတယ်။အခုလိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြစ်ပွားခဲ့တာတွေနဲ့နှိုင်းရှင်သုံးသပ်ရရင်မြန်မာစစ်ဘုံရုပ်တွေအနေနဲ့ ICC ကိုရောက်ဖို့အထိဖြစ်နိုင်ချေနည်းပါတယ်လို့အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေကြီးဦးမင်းလွင်ဦးကပြောပါတယ်
။ဒီရင်းစေဖြစ်တာတွေများတဲ့နိုင်ငံတွေမှာအဲ့ဒီလိုလှုပ်တဲ့အလားအလာတော့ကျွန်တော်တို့မတွေ့ခဲ့ရပါဘူး။ဒီရင်းစေဖြစ်နေတဲ့ကာလမှာဒါနိုင်ငံတိုင်းနိုင်ငံတိုင်းမှာရှိကြတာပဲ။ဥပမာအဖြစ်ပြောရရင်များအခုလူတွေအများကြီးပေတယ်တတ်တယ်ဆိုတဲ့စီးရီးယားကိုတော့မှသူတို့ရေးမိနိုင်တယ်အဲ့တော့အဲ့ဒီဥစား UN ကနေပြီးတော့ ICC ကိုပုံပြီးတရားစွဲမယ်ဆိုတာကကျွန်တော်ထင်တယ်လုံးဝမဖြစ်နိုင်တဲ့ဇာတ်လမ်းတစ်ခုကို UN ကနေပြီးတော့နိုင်ငံတကာဖိအားကြောင့်သာပြင်ညာချက်ထုတ်ပြီးတော့ပြောလိုက်တယ်လို့ပဲကျွန်တော်ကတော့မြင်တယ်ဗျာသို့တော်လည်းပဲမြန်မာတမတော်အရာရှိတွေအနေနဲ့နောက်ပိုင်းမှာဒီလိုမျိုးဆက်ပြီးတော့မကျူးလွန်အောင်ဟန်တာ3ပြေးတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ကတော့ထင်ပါတယ်ကြည့်ပေါ်ရကျွန်တော်တို့ဆိုးတဲ့နိုင်ငံရင်းမြေနိုင်ငံများအကြောင်းကားတွေပြစ်တပ်လိုက်တာဘာလို့နိုင်လဲဘာမှမလုပ်နိုင်ဘူးအမေရိကန်ဆိုရကောဆော်ဒီအာရေဗျာဆိုရကောဘယ်သူမှရေးယူပြင်ညာချက်တော်တော်ထွက်မလာဘူးအဲ့တော့ UN အချက်လက်ရှာဖွေရေးကော်မရှင်ကဘယ်လိုအချက်လက်တွေပြန်လာတော့နိုင်တာလဲအဲ့ဒါတော့ကျွန်တော်တို့မသိဘူးဒီလိုမျိုးတရားစွဲဖို့ဆိုလို့ရှိရင်အသက်တွေကအထောက်အထားအတိအကျအများကြီးလိုတယ်အဲခိုင်မာတဲ့ hard evidence ပေါ်ပြန်နော်အဲ့ဒီဥစားမှုကြီးဖြစ်တဲ့နေရာမှာဘလူကျူးလွန်နေဘလူပြီးွားနေဒါတွေတော့လူတွေဗျအဲ့ဓာတ်ပုံကြီးအဲ့ဒါတွေနဲ့တရားစွဲနိုင်မှုဆိုတာဒီမှာကစကားပြောနေတစ်ခုလောက်နေတော့မရဘူးဒါခိုင်လုံနဲ့အကြောင်းအချက်တစ်ခုတော့မဟုတ်ဘူးထည့်သွင်းစဉ်းစားနိုင်တဲ့အကြောင်းအချက်တစ်ခုတော့ဖြစ
်အင်္ဂလန်နိုင်ငံအခြေစိုက်မြန်မာရင်းချာအသင်းရဲ့ခေါင်းဆောင်ကိုထွန်းခင်ကတော့မြန်မာစစ်တပ်ရဲ့ရာဇဝတ်မှုကျူးလွန်ခံထားရတဲ့တိုင်းရင်းသားတွေရောနိုင်ငံတကာကပါမြန်မာစစ်ဘုတ်ချုပ်တွေကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်ဖို့ပူးပေါင်းစ조사ရမယ်အချိန်ဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ရိုဟင်ဂျာလူမျိုးစုတွေကလူမျိုးတုံးတက်ဖြတ်မှုခံနေရတာနေပေါင်း40 50ကျော်ပါစစ်တပ်ကပေါ့နော်လွန်ခဲ့တဲ့နေပေါင်း15 နှစ် 20 ကတည်းကကရှင်၊မြန်ရှမ်းကရင်လူနေစုတိုင်းရင်းသားအလုံးကိုသူတို့ကရာဇဝတ်မှုကျူးလွန်ခဲ့တာတော့ထင်ထင်ရှားရှားမြင်လာရပြီဆိုတာသိတာတယ်အဖြေကလေထွက်လာပြီး UN က report ထုတ်တယ်ဆိုကြတယ်ဒါကြီးကတော်တော်လေးကိုအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုရှာမှတ်သင့်ပြီဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီအချိန်မှာကရှင်ကရင်ရှမ်းရခိုင်ရိုဟင်ဂျာအလုံးပူးပေါင်းပြီးတော့မြန်မာဖြစ်ပေါ်ရှုပ်ကြည့်မြောက်လိုက်အပါဝင်ပေါ့နော်ကျန်တဲ့ရာဇဝတ်မှုကျူးလွန်နေတဲ့ပူးရှုပ်အလုံးကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးပူးပေါင်းပြီးတော့တင်ဖို့အရေးကြီးတယ်ပြီးတော့ Security Council ကအခုသဖြင့် UK, US, ပြင်သစ် Russia, China အားလုံးတညီတညွတ်တဲ့သူတို့ဖြစ်အောင်ကျွန်တော်တို့အနေနဲ့တွန်းအားပေးဖို့လို့အရေးတကြီးလိုအပ်တယ်ဆိုတာကျွန်တော်ဒီနေရာမှာထောက်ပြချင်ပါတယ်။ဒီကတော့ action လိုအပ်တယ်။ဒါတွေက statement နဲ့မဖြစ်ဘူး။ statement, press release, တင်းတွေကျွန်တော်တို့နှစ်ပေါင်းများစွာရှိနေပါပြီ။အထူးသဖြင့်ဒီလွန်ခဲ့တဲ့နှစ်နှစ်အတွင်းကျွန်တော်တို့ကနိုင်ငံတကာရဲ့ထုတ်ပြန်မှုတွေတင်းတွေအများကြီးကျွန်တော်တို့တွေ့ခဲ့ပြီ။ဒါပေမဲ့ကျွန်တော်တို့ပါ action မှမတွေ့ရဘူး။
ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာမြန်မာစစ်ဘုံချုပ်တွေဟာကချင်နဲ့ရှမ်းပြည်နယ်တွေမှာပါရာဇဝတ်မှုတွေကျူးလွန်ထားတဲ့အတွက် ICC မှာစစ်ဆေးခံနေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ကချင်ခေါင်းဆောင်တယောက်ဖြစ်တဲ့ကချင်ငင်းချမ်းရေးကွန်ရက်ကမတ်ခွန်ကြာရဲ့သဘောထားကိုမေးကြည့်မိတော့
ကျမတို့အနေနဲ့တော့ဒါကိုသူဆိုတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ခေတ်ဆက်မြန်မာနိုင်ငံမှာတမတော်ကကျူးလွန်မှုမှန်တပြားကိုဘယ်လိုခါကားမှဒီအမေရိကန်ရဲ့တာဝန်ရှိတဲ့အမေရိကန်ပုဂ္ဂိုလ်တွေဟာမြင့်ဆုံးဆိုလို့ဒီ economic sanction လောက်ပဲဖြစ်နေတဲ့အခါကျတော့တို့လည်းဒီ sanction လုပ်တဲ့တိုင်းပြည်တွေနဲ့ကုန်တယ်ပုဂ္ဂိုလ်တမှုစီးပွားရေးလောက်တာတွေလည်းမရှိတဲ့အတွက်ကြောင့်မလို့ဥပိုင်ကုမ္ပဏီနဲ့အသာထိပြီးတော့တို့ကိုယ်တိုင်စီမှာထိတာမရှိတဲ့အတွက်ကြောင့်မလို့ဒီသူတွေကခံရပက်ကကြီးပဲဖြစ်ပြီးတို့တွေကတော့တက်တောင့်တက်တာနဲ့နေနိုင်သေးတာကိုတွေ့ရတယ်ပေါ့အခုလိုမျိုးစတင်ပြီးအရေးယူရဲဆိုလို့ရှိရင်နောက်အနာဂတ်မှာတမတော်ရဲ့ဂုံတိတ်ခါအနေနဲ့လည်းပိုပြီးမြင့်တင်ပြီးတော့မှကောင်းမွန်တဲ့ဒီတမတော်စင်ဝတ်တွေနဲ့ပြည်ပုံနဲ့တမတော်တွေဖြစ်လာမယ်လို့လည်းယူဆရရှင်အချိန်တင်မကဘူးတနိုင်ငံလုံးမှာရှိနေတဲ့ဒီဥမာဆိုလို့ရှိရင်တော့ရှင်းစစ်ရှိကြတဲ့အနေကျမတို့ရဲ့မျက်စိရှိမှာပဲဒီတနိုင်ငံလုံးကပြည်သူလူထုခံနေရတာဒါတွေကိုလည်းပဲကျမတို့နောက်ခါမှဒီလိုအဖြစ်ပြက်မျိုးထပ်မှမဖြစ်အောင်ဆိုပြီးမှပိုပြီးမှချိန်တောင်းနိုင်မယ်လို့ယူဆရရှင်
ရခိုင်မျိုးသားပါတီကပြည်သူ့တော်ကိုယ်စားလှယ်ဥပရှင်ကတော့ ကုလသမဂ္ဂကမြန်မာနိုင်ငံကိုစစ်ကြေညာလိုက်တာလို့မြင်ကြောင်းပြောပါတယ်
။ဒါကုလသမဂ္ဂကမြန်မာပြည်ကိုစစ်ကြေညာဖို့လုပ်တဲ့သဘောမျိုးလို့ပဲကျွန်တော်ကခက်ပြတ်ပြတ်ပြောရင်အဲ့လိုပဲပြောရတော့ပါလိမ့်။နောက်တစ်ခါတော်စုနဲ့တမတော်ကောင်းဆောင်တွေကိုပူပေါင်းသွားစီခြင်းလို့လားရံဖြစ်စီခြင်းလို့လားသူတို့မှာဒီဌာနနှစ်ခုမှာတစ်ခုခုပဲဖြစ်ပါလိမ့်မယ်။ကြက်ကင်တဲ့လုပ်ငန်းရှင်တစ်ခုလို့တော့နားလည်ပါတယ်။ဒီခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ဖြစ်စဉ်တွေကတော့အချုပ်ချာအာဏာနဲ့ဆိုင်တယ်လေ။နိုင်ငံရဲ့အရှေ့ပိုင်းမှာဖြစ်နေတဲ့ကိစ္စတွေကတော့တိုင်းရင်းသားတွေရဲ့အခွင့်အရေးတန်းတူမရရှိတဲ့ကိစ္စတွေနဲ့တိုက်ရိုက်ဆက်ဆိုင်တာပေါ့လေ။ဒီ ICC ကဖြစ်ခေါ်ခံရတဲ့ပုံစံတွေကဘယ်လိုလုပ်ပြီးတော့လိုက်နာကြမလဲ။ကျွန်တော်တို့နားမလည်ပါဘူး
။အခုကြေညာချက်ထုတ်ပြန်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအဖွဲ့ဝင်3ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးအဲ့ဒီအဖွဲ့ဟာမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပိတ်ပင်ခံထားရတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကမြန်မာနိုင်ငံရဲ့အခြေအနေကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးမှာတင်ပြတဲ့ကြောင်းဒါမှမဟုတ်တီးသန့်တရားစီရင်မှုပြုလုပ်တဲ့ကြောင်းပြောထားတာပါ။မြန်မာအစိုးရကတော့မြန်မာနိုင်ငံဟာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်အဲ့ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆုံထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဗိုလ်ချုပ်ကြီး9ယောက်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးမှာစစ်ဆေးတင်ကြောင်းထုတ်ပြန်လိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတဲ့စာမျက်နှာနဲ့စစ်တပ်နဲ့ဆက်ဆက်ပတ်သက်နေသူလူတဦးချင်းစီရောအဖွဲ့အစည်းတွေပါပါတဲ့ Facebook account စာမျက်နှာ20ကို Facebook company ကပိတ်လိုက်တယ်လို့ကြေညာလိုက်ပါတယ်ရှင်